US Secret Service American ပြည်တော်စုရဲ့အစ်မြင့်လုံခြုံရေးအဖွဲ့အနေနဲ့တာဝန်တွေပို့ပြီးတော့ထမ်းဆောင်နိုင်ဖို့အတွက်လုံခြုံရေးအရာရှိတွေပို့လိုအပ်တယ်လို့သမ္မတ Joe Biden ကပြောလိုက်ပါတယ်။ Republican သမ္မတအလောင်း Donald Trump ကိုနှစ်လအတွင်းမှာပဲဒုတိယမြောက်လှုပ်ချမ်းမှုကြိုးစားမှုဖြစ်ပြီးတဲ့နောက်နိုင်ငံရဲ့အစ်မြင့်တာဝန်ရှိသူတွေကိုလုံခြုံရေးယူပေးနေတဲ့ Secret Service အဖွဲ့အတွက်လုံခြုံရေးအရာရှိတွေပို့လိုအပ်ဖွယ်ရှိပြီးတော့အဲ့ဒီလိုအပ်ချက်ကို American လွှတ်တော်အနေနဲ့ဖြည့်ဆည်းပေးဖို့သမ္မတ Biden ကသမ္မတ Imperial သတင်းမှအီဗီတော်မှာဇင်းတောက်တွေကိုပြောပါတယ်တမနာဟောင်းထရမ့်ဟာဘေကင်းလုံခြုံခဲ့တဲ့အတွက်ဖျားသခင်ကိုကျေးဇူးတင်တယ်လို့လည်းတမနာဘိုင်ဒန်ကပြောခဲ့သလိုပဲပြိုင်ဘက်ဒီမိုကရက်တစ်တမနာလောင်းဖြစ်တဲ့ကမလာဟဲရစ်ကလည်းအကြမ်းဖက်မှုတွေကိုရှုံချပါတယ်ဖလော်ရီဒါပြည်နယ်ဝက်စ်ပေါင်းဘင်းချ်မှာဒီတုန်းကနေတုန်းကတမနာဟောင်းထရမ့်ဂေါ့ဖ်ကစားနေစဉ်အနီးကချုံပုတ်တစ်ခုကနေပြီးတော့တနတ်သမားကို Secret Service လုံခြုံရေးအရာရှိကတွေ့ရှိလာပါအဲ့ဒီမှာပဲတနတ်သမားကိုလေးချက်တက်မကပြစ်ခတ်ခဲ့တဲ့အတွက်အသက်58နှစ်အရွယ်တနတ်သမားကဒီ AK အမျိုးအစားတနတ်နဲ့ GoPro ကင်မရာတို့ကိုထားပြီးတော့ကားနဲ့ထွက်ပြေးခဲ့ပါတယ်။ဒါပေမဲ့လည်းအနီးနားမှာပဲဒေသရဲအရာရှိတွေကတနတ်သမားကိုဖမ်းဆီးနိုင်ခဲ့ပါတယ်။တနတ်သမားကိုစတွေ့တဲ့နေရာနဲ့တမနာဟောင်းထရမ့်ရှိတဲ့နေရာကတိတ်မွေးရာကြောင်းတမနာဟောင်းထရမ့်အတွက်အန်ဒီရဲ့အလွန်ကြီးတဲ့အခြေအနေမှာရှိခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။သမ္မတဟောင်းထရမ့်ဟာပြီးခဲ့တဲ့ဇူလိုင်17ရက်နေ့ကလည်းပက်ဆယ်ဗေးနီးယားပြည်နယ်မှာရွေးကောက်ပွဲစိုးရိမ်ပွဲတစ်ခုတွင်ပြစ်ခတ်ခံခဲ့ရပြီးမြေအသက်ဘေးကလွတ်မြောက်ခဲ့ပြီပါခင်ဗျာ။